ဟုတ်ကဲ့ခင်ဗျာဒီကနေ့ဗုဒ္ဓဟူးနေ့မွန်လွယ်ပိုင်းမှာသာသနာ့မော်လီဥက္ကဋ္ဌပြည်နာဆရာတော်ကြီးဦးပညာဝန်သားဟာဩစတြေးလျနိုင်ငံကင်ဘာရာမြို့မှာမြန်မာအရေးဆောင်ရွက်ကြတဲ့ပါလီမန်အမတ်အဖွဲ့တဲကအမတ်ဆယ်ဦးနဲ့တွေ့ဆုံခဲ့ပြီးမြန်မာအရေးဆွေးနွေးခဲ့ပါတယ်အဲဒါလိုဆွေးနွေးရမှာစက်တင်ဘာ10ရက်ရောင်းဒေါ်လာရေးကြီးပြီးခဲ့တဲ့ကမြန်မာနိုင်ငံရဲ့လူခွင့်အခြေအနေတွေနဲ့တန်ဃာတော်တွေပြည်လွှာပုံအောင်နေကြတဲ့အခြေအနေတွေကိုမင်ကြားရင်ဩစတြေးလျအစိုးရကိုအချက်၆ချက်တင်ပြခဲ့ပါတယ်အဲဒါတွေထဲမှာဩစတြေးလျအစိုးရသည်အနေနဲ့မြန်မာစီအစိုးရကိုအခုလက်ပိုးပြီးဖိအားတွေပေးဖို့ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးကိုတောင်းဆိုပေးဖို့မြန်မာနိုင်ငံရဲဝန်ထမ်းတွေဟာစီအစိုးရအတွက်သာဆောင်ရွက်နေရတာကြောင့်သူတို့ကိုတင်နှံတွေပေးနေတာဟာပြည်သူကိုဖိနှိပ်ဖို့သာဖြစ်နေတဲ့အတွက်ဩစတြေးလျနိုင်ငံအနေနဲ့ဒီတင်နှံတွေကိုပြန်လည်စဉ်းစားပေးဖို့နေဆက်ဒေသတွေမှာခုခုရမယ်ပြည်လွှာပုံအောင်နေရတဲ့ဒုက္ခသည်တွေကိုကူညီရေးအစီအစဉ်တွေလွှတ်ဆောင်ပေးဖို့ဩစတြေးလျနိုင်ငံကဇင်ဘာဝေနိုင်ငံရဲ့ဒီမိုကရေစီရေးအတွက်ဒေါ်လာ100,000,000မတ်တီပေးတယ်လို့ပဲမြန်မာနိုင်ငံအတွက်လည်းဒီမိုကရေစီရန်ပုံငွေ100,000ပေးဖို့စတာတွေပါဝင်ပါတယ်။အဲဒါအပြင်မြန်မာရေးမှာနိုင်ငံတကာရဲ့အသံတွေတူညီဖို့လိုအပ်ကြောင်းပြောကြားခဲ့တယ်လို့လည်းဩစတြေးလျမြန်မာရုံးကဒေါက်တာမြင့်ချိုကအခုလိုပြောပြခဲ့ပါတယ်
။နောက်တစ်ချက်ကလည်းပဲနိုင်ငံတကာလှုပ်ဆောင်နေတဲ့ကြိုးပမ်းချက်တွေမှာအသံတစ်သံတည်းမထွက်နိုင်တဲ့တစ်ချောင်းခဏမြန်မာနိုင်ငံရဲ့အပြောင်းလဲဟာနှောင့်နှေးနေရတဲ့အကြောင်းတစ်ချောင်းမလို့တစိုက်တဝမ်းနဲ့အလုံးစုပေါင်းပြီးတော့တိတိကျကျခက်ခဲမှမှနာဖောက်ကိုဖိအားပေးပြီးတော့အမျိုးသားပြန်နေကြစီကိစ္စတွေဖြစ်လာအောင်လှုပ်ဆောင်ပေးဖို့ဆရာတော်ဘုရားကြီးကတိုက်တွန်းပြောကြားတော့ပါတယ်ခင
်ဗျ။ဩစတြေးလျပါလီမန်အမတ်တွေကလည်းဆရာတော်ဘုရားကြီးရဲ့မိန့်ချချက်တွေကိုတလီတဆနာယူကြပြီးဒီအချက်တွေနဲ့ပတ်သက်ပြီးဩစတြေးလျအစိုးရသစ်ကိုတင်ပြမယ်အကြောင်းဆွထားကြတဲ့အပြင်ဒေါ်ဆန်းစုကြည်ရဲ့လက်ရှိအခြေအနေနဲ့မြန်မာနိုင်ငံရဲ့ရှေ့အနာဂတ်အလားအလာတွေကိုမြေမြန်ကြကြပါတယ်။ပြည်နာဆရာတော်ကြီးဟာမနေ့ပြန်မှာဩစတြေးလျပါလီမန်လူ့အခွင့်အရေးကော်မရှင်မှာမြန်မာနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုဆွေးနွေးအောင်မှာဖြစ်ပါတယ်။အဲဒီနောက်ဩစတြေးလျနိုင်ငံရဲ့မျိုးကြီးတွေကိုလည်းလှည့်လည်ပြီးမြန်မာဒီမိုကရေစီအင်အားစုတွေနဲ့တွေ့ဆုံအောင်မှာဖြစ်ပါတယ်ခင်ဗျာ။